ဟုတ်ကဲ့ပါဒီကနေ့ရန်ကုန်မြို့ကငင်းချမ်းရေးစင်တာမှာသမရဦးသိန်းစိန်နဲ့မြန်မာအမှုပညာရှင်တွေတွေ့ဆုံကြတဲ့အချိန်မီဒီယာဖိနှိပ်မှုချက်ချင်းရက်ဆိုတဲ့စာတမ်းရေးထိုးထားတဲ့အင်ဂျီတွေဝစ်ဆင်ထားတဲ့သတင်းသမားတွေကိုဝင်ရောက်သတင်းယူဖို့ရဲတပ်ဖွဲ့ကပိတ်ပင်ခဲ့လို့ငင်းချမ်းရေးစင်တာအဝင်လမ်းမှာပဲမီဒီယာဖိနှိပ်မှုချက်ချင်းရက်စာတမ်းပါအင်ဂျီတွေဝစ်ပြီးပါဇက်တွေကိုအနက်ရောင်တိတ်တွေနဲ့ချက်ချီကပ်ပိတ်ပြီးတော့လိုလက်ခွင့်မရရှိတာကိုတရုတ်ပြဆန္ဒထုတ်ဖော်ခဲ့ကြပါတယ်မြန်မာဂျာနယ်လစ်ကွန်ရက်ရဲ့လူမှုရေးတာဝန်ခံမတ်ရွှေမုံကတော့သတင်းရယူခွင့်တားမြစ်ခံရတဲ့အပေါ်အခုလိုပြောပါတယ
်အခုလိုသတင်းယူခွင့်ကိုတားစီပိတ်ပင်နေပေါ့အရန်ခံစားရပါတယ်ကျွန်မတို့ကဒီအလုပ်ကိုသတင်းတော့ဆိုတဲ့အလုပ်ကကုသိုလ်လည်းရတယ်ပြည်သူအတွက်အကောင်းဆုံးဝန်ဆောင်မှုပေးနိုင်တဲ့လူတွေဆိုကျွန်မတို့ကသတင်းတော့တရားဘဝကိုဂုဏ်ယူနေတာကျွန်မတို့ကျေနပ်နေတာကျွန်မတို့ရတဲ့လာကတို့စာမှုကားတို့ဆိုတာနည်းနည်းလေးပါဒါပေမဲ့ကျမတို့ကအလုပ်လုပ်ရင်းနဲ့ကုသိုလ်လည်းယူလို့ပြည်သူအကျိုးပြုနိုင်တယ်ဆိုပြီးတော့သတင်းတောက်တရားဘောအကုန်ယူနေတာဒါပေမဲ့အခုလိုအချိန်မျိုးမှာသတင်းယူခွင့်ဟိုတော့မှတားဆီးလိုက်တယ်ပိတ်ပင်လိုက်တယ်ဆိုတာကျမတို့ဘာဆက်လို့ရမလဲဒါကြောင့်မလို့ကျမတို့အားလုံးကျမတို့ရဲ့ပါဇက်တွေအကုန်လုံးပိတ်ထားလိုက်တယ
်ငញ្ញိုင်းစန္ဒာအတွင်ပြုလုပ်နေတဲ့ဦးသိန်းစိန်နဲ့မြန်မာနှုပညာရှင်တွေတွေ့ဆုံပွဲကိုသတင်းယူဖို့လာရောက်တဲ့သတင်းသမားအချို့ကိုတီရှပ်ဝတ်ဆင်ထားလို့ဆိုတဲ့အကြောင်းပြချက်နဲ့အဝင်လမ်းကနေရဲတပ်ဖွဲ့ကပိတ်ဆို့တားဆီးခဲ့တာပါမီဒီယာဖိနှိပ်မှုချက်ချင်းရက်ဆိုတဲ့စာသားရေးထိုးထားတဲ့တီရှပ်တွေဝတ်ဆင်ထားသူသတင်းသမားတွေကတော့အဲ့ဒီအဝင်လမ်းထိတ်မှာပဲဆန္ဒထုတ်ဖော်ခဲ့ကြပါတယ်အဲ့ဒီလိုစူဝေးခဲ့တဲ့သတင်းသမားတွေကိုခွင့်ပြုချက်မရှိဘဲစူဝေးဆန္ဒထုတ်ဖော်ခဲ့လို့ပုံမှန်ဆက်ရှင်နဲ့အမှုဖွင့်လိုက်ပြီလို့ကမာရုတ်ရက်စကန်စကန်မှုဦးမောင်မောင်ဦးကပြောပါတယ
်။ပါပြီကြာဒါပေမဲ့ဒီလျာဆက်ရှင်နဲ့ဖွင့်ထားပါတယ်လို့တော့ဖွင့်နေပါပြီအခုတော့ဖွင့်စဲတလဲမရှိပါသေးတဲ့နော
်ဟုတ်ကဲ့စကောင်းခွန်များလူရဲ့ဗဏ္ဍာကူများဖွင့်လာပါလားဗျ။
အမ50ပါရင်50ပေါ့ဒီလေဟာ50ခန့်ပေါ့
ဟောအတိအကျတော့မသိရသေးဘူးပေါ့စကံမုံ
အေးပေါ့အေးပေါ့ဟုတ်ပါပြီနော်ဒီလေ
ဆန္ဒပြရမှာပါဝင်ခဲ့တဲ့သတင်းသမားတွေကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့ရဲဌာနကတစုံတရားဝင်အကြောင်းကြားလာတာမရှိသေးဘူးလို့ပြောကြပါတယ် Unity Channel ရဲ့သတင်းတော့ငါဟုတ်ကိုနိုင်ငံတော်လွတ်ဝက်အဥပဒေနဲ့ထောင်ဒဏ်10နှစ်ချမှတ်ပြီးနောက်သတင်းသမားတွေရဲ့သတင်းလွတ်လပ်ခွင့်တောင်းဆိုမှုတွေအရှိန်မြင့်လာတာပါဒီကနေ့သမရနဲ့အမှုပညာရှင်တွေတွေ့ဆုံပွဲမှာသတင်းမီဒီယာတွေအနေနဲ့သတင်းရယူနေစမှာပဲငြိမ်သက်စွာဆန္ဒထုတ်ဖော်မှုကနဦးစီစဉ်ခဲ့ပေမဲ့သတင်းသမားတချို့ဝင်ခွင့်မရတာကြောင့်အဆောက်အဦပြင်ပမှာစုဝေးပြစ်ခဲ့တာလို့သတင်းတောက်တဦးဖြစ်တဲ့ကိုအောင်သူရကပြောပါတယ
်ပထမတော့ကျွန်တော်တို့ကဒီဟိုအထဲကိုသွားမယ်အဲသွားပြီးတော့ထဲထဲမှာနေလို့ရှိရင်နေပြီးတော့ကျွန်တော်တို့ကင်မရာလေးတွေရီကော်ဒါလေးတွေစမှာထားရမယ်ကျွန်တော်မတည့်ရမယ်နှစ်မိနစ်လောက်ဒါပဲပြင်းဒါချင်းချင်းကျွန်တော်တပုတ်မတည့်ရင်ပဲပြီးရင်ပြန်လာကြမယ်ဗောဒီလောက်ပဲအဲဒီစီစဉ်လဲရှိတာအလိုအမေထားမျိုးကျွန်တော်လည်းထဲတွေရတယ်ရောက်ပြီးနေမှာဒီစီချဝလာတယ်ဒီမွေဆိုတော့ကျွန်တော်လည်းပြင်ပယ်ရောလည်းမွေရောဆိုပြန်ထက်ပြီးတော့ပူပေါင်းလိုက်တော့ပူပေါင်းလိုက်တာပဲလေ
လက်ရှိမြန်မာမီဒီယာလောကဟာကြီးမားတဲ့ချင်းချောက်မှုတွေနဲ့ရင်ဆိုင်နေရပေမဲ့တိုင်းပြည်အုပ်ချုပ်သူတွေရဲ့အကျင့်ပြချစားတာတွေမမှန်မကန်တာတွေကိုဆက်လက်ထုတ်ဖော်သွားတင်ကြောင်းဥရောပဓာတ်ပုံသတင်းအေဂျင်စီရဲ့ဌာနေဓာတ်ပုံသတင်းတော့ကိုလင်းဘူဘူကအခုလိုပြောပါတယ်
ဒီကတဲ့ဒီဇူလိုင်တလထဲမှာပဲကျွန်တော်ဒုတ်ဒေတာတွေနဲ့မီဒီယာတွေချင်းချောက်တာခံရတယ်။နောက်မိန်ကောင်းကတစ်ဆင့်ပေါ့နော်။တဲဝိုက်သောနီလန်းနဲ့ချင်းချောက်တယ်လို့ယူဆတယ်။နောက်ပြီးတော့ပြစ်ဒဏ်အနေနဲ့ချင်းချောက်တယ်ပေါ့နော်။အခုနောက်ဆုံးကျွန်တော်တို့သတင်းယူခွင့်ကတ်တက်တယ်ဆိုတဲ့ဟို punishment ပေါ့။ပြီးတော့ပြစ်ပေးမှုတွေလို့လုံလာတာ။ဒါကျွန်တော်တို့ challenge လုပ်နေတယ်။ကျွန်တော်တို့ချင်းချောက်တယ်လို့ယူဆပါ။ကျွန်တော်တကူတဲ့တယောက်တည်းအမြင်နဲ့ပြောရရင်တော့ကျွန်တော်အနေနဲ့လည်းကျွန်တော်လက်လန်းမီဒီယာအကုန်လုံးပေါ့နော်။ဒီအစိုးရနဲ့ government sector ပေါ့နော်။ဒီကျွန်တော် collection တွေရှိမယ်။အခိလိုက်စားမှုတွေရှိမယ်။မမှန်ကန်တဲ့အရာတွေရှိမယ်။အဲ့အရာတွေကိုအကုံလုံးကနေပြောဖို့တိတိကျကျတိတိကျကျဒီတိနေတော့ခေါ်ထုတ်တဲ့နီးလန်းနဲ့ပြန်ပြီးတော့လက်တော့ပြန်သွားသေးတယ်
။ဒီတိချာနဲ့အမှုဆောင်အရာရှိချုပ်နဲ့သတင်းတောက်၄ဦးကိုနိုင်ငံတော်လိုအပ်ချက်အုပ်ပြည်နဲ့ဇူလိုင်လ10ရက်နေ့ကအလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်စီချမှတ်ခဲ့တာပါ။နှစ်ရှည်ထောင်ဒဏ်ချမှတ်ခံရတဲ့သတင်းတောက်တွေကိုချက်ချင်းလွတ်ပေးဖို့နဲ့မီဒီယာလိုလက်ခွင့်အာမခံချက်ပေးဖို့သမ္မတဦးသိန်းစိန်ကိုအိတ်ဖွင့်ပေးစာတစ်စောင်ပေးဖို့သွားဖို့လဲသတင်းသမားတွေကပြင်ဆင်နေကြပါလေခင်ဗျာ။